ရန်ကုန်တိုင်းတင်ကန်းကျွန်းမြို့နယ်ကမုံဆိုင်တဆိုင်မှာအလွတ်တန်းဓာတ်ပုံသတင်းတောက်အမျိုးသားတဦးနဲ့ចောင်းသားတမကအဖွဲ့ဝင်အမျိုးသမီးတဦးတို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ညနေပိုင်းကဖမ်းဆီးခံရပါတယ်။အရက်ဝင်းတဲ့လူ၅ဦးတနတ်ထောက်ဖမ်းဆီးသွားတာလို့မျက်မြင်တွေ့လိုက်သူတွေကပြောပါတယ်။သူတို့ကိုဘယ်နေရာဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရသေးတဲ့အတွက်မိသားစုဝင်တွေစိုးရိမ်ပူပန်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင်။
အလွတ်တန်းဓာတ်ပုံသတင်းတောက်ကိုဇော်လင်းထွန်းနဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌမတ်စုရီလင်းတို့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ကတင်ငန်းချွတ်မြို့နယ်ကမုံဆန်တစ်ခုမှာထိုင်နေစဉ်ဖမ်းဆီးခံခဲ့ရပါတယ်။အရက်ဝင်းနဲ့လူ၅ဦးခန့်ကတနတ်ထောက်ပြီးဖမ်းဆီးသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။သူတို့ကိုစစ်ကောင်စီကနေဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားများအင်အားစုကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့တနင်္ဂနွေမှာပြုတ်လုံမဲ့ဆန္ဒပြပွဲကိုအသွာလမ်းမှာအခုလိုဖမ်းဆီးခံရတာလို့မတ်စုရီလင်းရဲ့အသည့်မိတ်ဆွေတို့ကပြောပါတယ်
။ခဏိကကျွန်တော်တို့တွေကခရင်ပြည်နဲ့မတားပွဲဝင်နေတဲ့ခရင်ရဲဘော်တွေပြီးတဲ့ခါကျတော့ကျွန်တော်တို့ဒါ PDF ရဲဘော်တွေပြီးတော့စစ်ပေးဆောင်ပြီးသူတွေနဲ့တသားရဲရှိတယ်ဆိုတဲ့ဟာကိုကျွန်တော်ပြသပွဲ။နောက်ပြီးအင်းစိန်ထောင်တွင်းမှာအဲကျွန်တော်ထောင်တွင်းတိုက်ပွဲဆင်နွှဲနေတဲ့ရဲဘော်တွေတသားရဲရှိတယ်ဆိုတော့ကျွန်တော်တို့ပြသပွဲပြီးတော့လုံဆော်ဖို့ပေါ့နော်။ဒီတော့ကျွန်တော်တို့မနေ့ကမြေပြင်တပိတ်ကြားကြားတပိတ်ဆီစဉ်ပါတယ်။ဆီစဉ်တဲ့အခါမှာပဲအိတ်ပွဲကိုလာရင်းနဲ့ပဲဒီလမ်းမှာပေါ့နော်အဲဒီလိုတန်းတပုံတဲ့တော့ကိုစော်တန်းထွန်နဲ့ရောင်ရှိပိုင်းတက္ကသိုလ်ကျောင်းမှာတမကဥက္ကဋ္ဌပေါ့နော်မလင်းလင်းတို့ကိုဒါအရွက်ဝတ်တင်တဲ့တနထောက်ကြီးဖန်ဆီးသွားတယ်ဆိုတဲ့တင်ကျွန်တော်တို့ညနေပိုင်းမှာရပါတယ်လက်ရှိချိန်ထိကတော့သူတို့ကိုပမာချုပ်ထားတယ်သူတို့ဘယ်လိုအခြေအနေရှိရဆိုတော့ကျွန်တော်တို့အဲမသိရသေးဘူ
းအလွတ်တန်းဓာတ်ပုံတဲ့တင်တော့ကိုစော်လင်းထွန်ဟာအရင်ကတည်းကကျောင်းသားလူငယ်လှုပ်ရှားမှုဓာတ်ပုံတွေကိုဓာတ်ပုံတဲ့တင်ရယူနေတဲ့တင်တော့ဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့တုန်းကလည်းအတန်တိတ်တပိတ် Silent Strikeတရင်ဓာတ်ပုံရိုက်နေစဉ်အလွတ်တန်းတရင်တော့ကိုဆိုးနိုင်အဖမ်းဆီးခံခဲ့ရပြီးစစ်ကြောရေးမှာတေဆုံသွားခဲ့ပါတယ်စစ်ကြောရေးမှာရှိနေချင်းကိုဆိုးနိုင်တေဆုံသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဗီဝေကမင်းမြန်းခဲ့ပေမဲ့တစုံတရာဖြေကြားခြင်းမရှိသေးပါဘူးအလွတ်ဓာတ်ပုံတရင်တော့ကိုဇော်လင်းထွန်းအဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသူမသိသေးဘူးလို့ပြောပါတယ်ရန်ကုန်တိုင်းချစ်မနိုင်မြို့နယ်မှာဒီဇင်ဘာလ9ရက်ကဆန္ဒပြသူတွေကိုစစ်တပ်ကစစ်ကားနဲ့အတင်းဝင်တိုက်ပြီးဖမ်းဆီးစဉ်ကလည်းသတင်းတောက်နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။သတင်းတောက်တွေသတင်းယူရင်အဖမ်းဆီးခံရတာနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောထားပါတယ်
။သတင်းတောက်တွေသတင်းရယူမှုနဲ့ပတ်သက်ပြီးတော့ကြာသတင်းတောက်များလိုက်နာရမယ်အတွက်ကျွန်တော်တို့သတင်းမီဒီယာကျင့်ဝတ်တွေသတင်းတောက်တွေလိုက်နာမယ်ကျင့်ဝတ်တွေရှိပြီးဖြစ်တယ်။အပြီးရင်ကျွန်တော်တို့ထောက်ပြန်ထားတဲ့ဥပဒေတွေရှိပြီးဖြစ်တယ်ဒါတွေကိုလိုက်နာရမယ့်ကာလပတ်လုံးမှာကျွန်တော်တို့အတူပါပါကိုနေတဲ့သတင်းတောက်များဘာအနေမှမဖြစ်တာလဲဆိုပြီးဖြစ်တယ
်စစ်တပ်ကဖမ်းဆီးသူတွေစစ်ကြောရေးမှာအသက်သေဆုံးမှုတွေရှိနေချင်းအလွတ်တန်းဓာတ်ပုံသတင်းတောက်နဲ့တက္ကသိုလ်ကျောင်းသားခေါင်းဆောင်မတ်စုရီလင်းတို့အဖမ်းဆီးခံရတာဖြစ်ပြီးအခုချိန်ထိသူတို့နဲ့ပတ်သက်တဲ့သတင်းမသိရသေးတဲ့အတွက်မိသားစုဝင်တွေအသည့်မိတ်ဆွေတွေကစိုးရိမ်ပူပန်နေကြပါတယ်
ကိုယ်စလွန်ထွက်သည်မိမိမှာတကယ်တရင်ယူနေတဲ့လူတန်းတက်ပုံတင်တော့ပေါ့လေဆိုတော့အခုရဲ့ပိုင်းမှာလည်းတရင်နောက်တွေဒီဖန်စီထင်းထင်းခံမှုနောက်ဆက်တွဲတွေနောက်နောက်ဆုံးကိုကိုဆွနိုင်လို့တို့အဖြစ်မျိုးတွေကျွန်တော်ကြုံရတဲ့ခါကျစားတော့ဒါတရင်နောက်တွေတရင်မီဒီယာတွေကိုဒီစကားစပကတကယ်ကိုရေရွက်ရှိရှိနဲ့ပြိနှိပ်နှိပ်ဆက်တက်ပြတ်နေတဲ့သဘောမှရှိတယ်ဒီလိုလည်းကျွန်တော်ဆိုရင်လည်းတစ်ဖက်ကမတ်စုကြီးလည်းအဲတူတူပေါ့လေဒီနှိပ်ဆက်တာတွေလေးပိုင်းဆိုင်ရာဒီပါဆော့ကအဲဒါတွေနဲ့ပတ်သက်လို့ကျွန်တော်တို့ဆိုရင်နေတယ်ပေါ့နော်အဆက်တွေကလည်းမရဖြစ်နေရောလေဟုတ်ကဲ့မိသားစုလည်းပဲတော်လေးဆိုရင်နေတဲ့အနေထားမှရှိပါတယ်
စစ်အာဏာသိမ်းမှုအပေါ်အချိန်ကာလဆဲလာကျော်ကြာလာချိန်အထိအကြမ်းမဖက်ဆန္ဒပြတပိတ်ပြမှုတွေနေရာကွက်ကြားဆက်ပြီးရှိနေသလိုလက်နက်ကင်အပြန်အလှန်တိုက်ခိုက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားတဲ့စာရင်းတွေအရဆိုစစ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးချုပ်နှောင်ခံထားရသူပေါင်းက8100အထိရှိထားပါတယ်။ဒီထဲမှာ399ဦးကိုတော့ထောင်ဒဏ်ချမှတ်ထားတာဖြစ်ပြီးဒီထက်မှအသက်18နှစ်အောက်ကလေးငယ်နှစ်ဦးပါဝင်ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေဖမ်းဆီးအရေးယူမှုတွေရှိနေတဲ့ကြားကပဲရတဲ့နည်းနဲ့ဆင်အာနာရှင်ဆန့်ကျင်ဆက်ပြီးလှုပ်ရှားနေကြတယ်လို့ရန်ကုန်မြို့ကတပိတ်တွေမှာဥဆောင်ပါဝင်သူတဦးကပြောပါတယ
်ဒီကာလဒီအချိန်ဒီမှာဒီလုပ်တွေလုပ်ရင်ဒါတွေဖြစ်မဲ့ကြုံမယ်ဆိုတာကျွန်တော်တို့ဒါလူငယ်တိုင်းဒီမှာပါဝင်နေတဲ့ရဲဘော်ရဲဘက်တွေအားလုံးသိထားပြီးသားပြင်ဆင်ထားပြီးသားကိစ္စတွေမှာတကယ်ကြီးဖြစ်ချင်းပုံမှာတော့ကျွန်တော်တို့ဒီလိုဖြစ်သွားတဲ့ပတ်လည်နဲ့ပတ်သက်ပြီးတော့စိတ်မကောင်းဘူးပေါ့ထို့သောဒီဒေါ်လာရေးဒီကျွန်တော်တို့ဟိုတူတူတယောက်တစ်စုံတစ်ယောက်ကိုဖန်ဆီးလိုက်တာနဲ့ပြီးသွားပြတ်သွားမယ်ဟာမျိုးမဟုတ်ဘူးဆက်ပြီးတော့ဟိုအားလုံးကဦးစီးဦးဆောင်ချက်ဆက်လုပ်ကြပြီးတော့တပိုးကြရင်နှစ်ပိုးတက်မယ်ဆိုတဲ့အနေထားနဲ့ဆက်သွားပြီးတော့မှဒီလက်ရှိ အကြမ်းဖက်အနာပြစ်ဆန်တဲ့လူလူပါဝင်တဲ့လူချောင်းမှုကိုဆက်ဖော်ဆောင်သွားကြမှာပဲ
။ပြည်ရင်းမှာအနာရှင်ဆက်ရင်လှုပ်ရှားမှုတွေတဲ့အကြမ်းဖက်လမ်းပေါ်ထွက်ဆန္ဒပြမှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားပြစ်ခတ်မှုတွေလည်းရှိပါတယ်။ဒါအပြင်ပြည်ပနိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာအတော်များများကလည်းဆင်အနာရှင်စနစ်အဆုံးသတ်ရေးအတွက်တက်နိုင်တဲ့နည်းလမ်းတွေနဲ့ပံ့ပိုးကူညီနေကြတာဖြစ်ပါတယ်။